ကချင်ပြည်နယ်ပမော်မြို့နယ်ဘက်မှာ KIA ကချင်လူမျိုးရေးတပ်ဖွဲ့ကတိမ့်ပိုက်ထားတဲ့အလောဖွံတပ်စခန်းကိုမြန်မာစစ်တပ်ဘက်ကတိုက်လေရင်တွေပါတုံးပြီးတော့ထိုးစစ်ဆင်နေပါတယ် KIA တပ်တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတော့ VOA သတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်ပမော်မြို့နယ်ဒေါဖုံးရံမြို့ကနေ -10 ကွာလောက်မှာရှိတဲ့တပ်စခန်းတစ်ခုကိုပြန်လည်တိမ့်ပိုက်နိုင်ဖို့စစ်ကောင်စီတပ်တွေကနေမြေပြင်ကနေတမကဝေဟင်ကပါထိုးစစ်ဆင်တိုက်နေပါတယ်မြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့အလောပုန်တပ်စခန်းကိုကချင်လက်နက်ကန် KIA တပ်တွေကမလ25ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့တာကြောင့်ပြန်လည်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကကြိုးစားနေပုံရပါတယ်။အလောပုန်တောင်ကူးစခန်းလက်ရှိတိုက်ပွဲအခြေအနေကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူကခုလိုပြောပါတယ
်။ဒီတောင်ကုန်းကဒီနေ့အစိုးရကလည်းလင်းပြနေလားတာခုလည်းအလင်းပြနေလားသိချပါလား။ကတနာတင်ရဖြစ်တယ်ဘုန်းကြီးလည်းလားအခြေချမ်းလင်းပြားတော့ဖိုက်တာတွေပေါ့ဖိုက်တာကြီးပဲလာတာနောက်ချင်းချင်းကနေလည်းထူလာတယ်အဲတော့ကေအားခုခံပြီးမှတို့တိုက်ပွဲရစီတုံးဖြစ်ပါလား
အလောပုန်တကုန်းစခန်းပြင် KIO ဌာနချုပ်ရှိရာလိုင်ဆိုင်မြို့ရအပြင်ဘက်မှာရှိတဲ့ KIA တိုက်ရင်30စခန်းကိုလည်းမြန်မာစစ်တပ်ကအင်အားလုံးကြီးနဲ့တိုက်ခိုက်နေတယ်လို့လေကြောင်းကနေတိုက်လေရင်နှစ်စီးနဲ့လည်းပြစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်တိုက်ပွဲဖြစ်တာပြင်းထန်နေပေမဲ့စိတ်ကိုက်မှုအခြေအနေတွေကိုတော့ဒုဗိုလ်မှူးကြီးနော်ဘူးကနေအခုလွန်လောဆယ်အတိမပြုတ်နိုင်သေးဘူးလို့ပြောပါရယ်။ဒေါ်ဖုံးရံဒေတာခန်တယောက်ကတော့မနေ့ကနေ့ဒီမနေ့တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးကြောင့်အနီးနက်ရွာကဒေတာခန်တွေထိခိုက်မှုရှိနေတယ်လို့ပြောပါရယ်။အလုံ
းပုံဘက်မှာတော့ဒီမနေ့ကျွန်တော်ကြားလိုက်တဲ့ဒီကတော့ဒီရင်းချမ်းကြီးရွာအမှောင်မှာမနေ့ညကဒီစစ်တပ်ကဘာမှမကြည့်တော့ဘောပဲခရိုင်ရမ်းမကြည့်ကြတာအဲလက်နက်ကြီးပြလို့အဖုံးကြီးတပားရယ်ဒီပြည်သူလေးယောက်ဆုံးလာတာကြည့်ရလို့ပြချားတယ်ဆရာသူဆုံးသွားတာတယောက်လို့ချား
ပမော်မြင့်ကျင်းနာကလန်းမပေါ်မှာရှိတဲ့မြို့တဲ့တာပိန်မြင့်သရဆောက်တာစကန်ခုကိုလည်း KIA ကတိုက်ခိုက်ခဲ့တယ်လို့အနီနာမြို့တဲ့ကြေးဝါသားလူကပြောပါတယ
်နင်းနေညာအဲ့မှာတိုက်ပွဲဖြစ်တဲ့တာမှာတာပိန်တားလေဘုဘကန်ရောဒီဘကန်ရောဟိုစခန်းတေးပေါ့
ပြည်ကျနာပုံမော်လမ်းပေါ်ရှိမြို့သိပ်ရွာနေအိမ်တချို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်နေအိမ်တချို့ပျက်စီးခဲ့တယ်လို့ထိခိုက်ဒေဆုံးသူလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ
်။မင်းညာဆက်တမကြီးကောင်းကနေပြည်တဲ့လက်နက်ကြီးကြောင့်ဘယ်ကနေပြည်တဲ့တော့မပြီးဘူးလေအဲ့ဒါပြည်ကြီးရွာမတ်မော်ချောင်းရက်ွက်မှာနေထိုင်တော့လူပြည်သူကလက်နက်ကြီးကြီးကြောင့်ထိမှဒုချင်းပြည်တွေကလို့ပြောရဆရာ။အဲတက်ကောင်နဲ့စေချိုးလို့ပြောတယ်။နောက်အိမ်ကလုံးလုံးဝကိုရဆရာမရှိအောင်ပျက်စီးတော့လို့ပြောဆရာ။
အခုလိုပြေခါတိုက်ခိုက်မှုတွေကြောင့်အနီးအနားမှာရှိတဲ့ရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့နှစကစစ်ကောင်စီဘက်ကဧပြီလ9ရက်နေ့ထိပြေခါတိုက်ခိုက်မှုတွေရပ်ဆင်းထားကြောင်းကြေညာထားသလိုမြောက်ပိုင်းမှာမိလက်နက်ကန်ဖွဲ့တွေဘက်ကလည်းအပြစ်ခတ်ရပ်ဆင်းမယ်လို့ကြေညာထားပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကချင်လူလိုက်ရေး KIA ဖွဲ့ TNL တမ်းမလောင်သက်ဖွဲ့ဒီရင်မြူရာစီယုံ KNU စတဲ့ဖွဲ့တွေနဲ့စစ်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကိုသိရှိဖို့စစ်ကောင်စီပြောရေးစုခွေကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူ
းနိုင်ကွင်းသတင်းပေးပို့ခဲ့တာပါ